Congress လွှတ်တော်၂ရက်ရှိမှာ American သမ္မတ Donald Trump ရဲ့ကိစ္စရပ်ပေါင်းများစွာကိုပြောကြားတဲ့မိန့်ခွန်းဟာ American ရဲ့တောက်ပြောင်တဲ့အနာဂတ်ကိုပုံဖော်ထားပေမဲ့ကမ္ဘာတဝန်းကခေါင်းဆောင်တွေကြားမှာတုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ ியர் ချိန်ချောက်မှုနဲ့ Pacific ဒေသမှာတရုတ်နိုင်ငံရဲ့ခက်ချင်းချင်းလှုပ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ဂျပန်နိုင်ငံကတော့ကာကွယ်ရေးအသုံးစရိတ်တွေအကြီးအကျယ်တိုးမြင့်မဲ့သမ္မတ Trump ရဲ့အစီအစဉ်ကိုလက်ခံခဲ့ပါတယ်။သမ္မတ Trump အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုဘလောက်ထိအကုန်ကျခံသုံးစွဲမလဲဆိုတာစောင့်ကြည့်ရမှာဖြစ်ပေမဲ့ဘလောက်ပမာဏပဲတိုးတိုးကဘာကြီးတည်ငြိမ်မှုရှိအောင်လို့အထောက်အကူဖြစ်စေလိမ့်မယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာတော့သမ္မတ Trump ကကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54 ဘီလီယံအထိတိုးမြင့်သုံးဆွဲပြီးတော့လိုအပ်တဲ့ဘဏ္ဍာငွေကိုစစ်ဘက်နဲ့မသက်ဆိုင်တဲ့တခြားအစိုးရလုပ်ငန်းတွေကဖြတ်တောက်သုံးဆွဲသွားလို့ကြောင်းပြောဆိုထားတာဖြစ်ပါတယ်။သမ္မတ Trump ရဲ့မိန့်ခွန်းကိုသဘောမကျတဲ့တရုတ်နိုင်ငံကတော့တစ်ဖက်သက်ကုံသွယ်မှုတွေကြောင်းထောင်ပေါင်းချီတဲ့စက်ရုံတွေအမေရိကန်ကနေတရုတ်နိုင်ငံကိုပြောင်းရွှေ့လာကြလိမ့်မယ်လို့ဝေဖန်ခဲ့ပါတယ်။